အခုတခါမစ္စတာဂျိုးဆက်ယွမ်မြန်မာပြည်ကိုလာတဲ့ခီးစင်မှာပေါ့လေဒေါအောင်ဆန်းစုကြည်နဲ့တကွာဆရာတို့ NLD ပါတီကောင်းဆောင်နေတယ်လဲတွေ့လိမ့်မယ်လို့မျှော်လင့်ရပါတယ်ဆိုတော့ဆရာတို့နဲ့တွေ့တဲ့အခါပေါ့နော်ဆရာတို့ဘက်ကဘယ်လိုအကိစ္စတွေကိုအလေးထားပြီးတော့ဆွေးနွေးဖို့စီစဉ်ထားတာရှိပါလဲခင်ဗျာ
အဲကျွန်တော်တို့ကတော့ဖွဲ့ချုပ်ရမှုတိုင်းပေါ့လေနော်တရားဥပဒေစိုးမိုးရေးဒီမိုကရေစီသူ့အခွင့်အရေးဒါတွေနဲ့ပတ်သက်ပြီးတော့တကယ်ဒီမှာဖြစ်ပျက်နေတာကိုတော့ပြမယ်ဆွေးနွေးမယ်အဲတော့သူတို့ဘက်ကသူတို့နိုင်ငံကညင်ညာရတဲ့အတိုင်းပဲသူတို့ရဲ့ထိတွေ့ဆက်ဆံမှုကိုပို့ပြီးတော့ထိတိရောက်ဖြစ်အောင်စူးစမ်းနေတာကိုကျွန်တော်တို့တွေ့တယ်ဒီအထီးအားဒီဆွေးနွေးဖြစ်ပါပါ
နောက်တစ်ခုကမစ္စတာယွမ်အခုတစ်ခေါက်လာမဲ့ခီးစင်မှာပေါ့ဆရာရဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲဥသိမ်းစိန်အစိုးရကလူငင်းချမ်းသာကွင်းပြတဲ့အချိန်ပြီးတော့ဒီအမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်နောက်ထပ်ပြည်တံခန့်ပိတ်ဆို့မှုကိုတက်တန်းထပ်တိုးလိုက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာတွေ့ရပါတယ်ဆရာရဲ့ဆိုတော့ဆရာတို့ရောဒီကိစ္စတွေထပ်ပြောဖို့ရှိပါသေးသလားခင်ဗျာ
အာဒီဥစ္စာတွေလည်းပြောပြမှာပါဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းတောင်းလဲမှုကိုဟလာဒအခေကံရောကုလသမဂ္ဂရောစူးစမ်းဆောင်ရွက်နေတယ်အဲ့ဒီလိုစူးစမ်းဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးပြမှာပါ
တပ္ပရာဥပမာတက်လာပြီးကြတဲ့ကမြန်မာနိုင်ငံအပေါ်ချမှတ်ကျင့်သုံးနေတဲ့ဒီဘူဝါဒတွေပေါ့လေဆရာတို့အနေနဲ့ရောအားရမိတာစိတ်ပြက်မိတာဘာတွေများရှိပါလဲခင်ဗျာ
အာကျွန်တော်တို့စိတ်မပြက်ဘူးကျွန်တော်တို့လူကျင်တဲ့ဟာကျွန်တော်တို့ဖြစ်စေချင်တာမဖြစ်သေးမယ်လို့ကျွန်တော်စိတ်မပြက်ဘူးကျွန်တော်တို့လည်းတတ်နိုင်တယ်များဆက်ပြီးတော့သွေးရှိရှိနဲ့စူးစမ်းဆောင်ရွက်မှာပဲ
နောက်တစ်ခုကဆရာတို့အပါဝင်ပေါ့လေပြည်တွင်းပြည်ပကနိုင်ငံသားတွေရောအဖွဲ့အစည်းတွေရောမြန်မာအရေးကြိုးမှန်တင်သူအားလုံးမျှော်လင့်ထားသလိုပေါ့နော်နိုင်ငံအကျဉ်းသား2000ကျော်လွတ်မြောက်လာမလားဆိုပြီးမျှော်လင့်ထားခဲ့ကြတယ်အခုမျှော်လင့်သလိုဖြစ်မလာခဲ့ဘူးပေါ့ဆရာရဲ့အနေချင်း10ခန်းလောက်ပဲလွတ်လာတယ်ဆိုတော့ရှစ်လျှောက်ပေါ့ဆရာရဲ့မြန်မာနိုင်ငံရေးဘလို့အလားအလာတွေဖြစ်လာလိမ့်မယ်လို့ဆရာတို့တွက်ဆမိပါ
ကျွန်တော်တို့ကတော့အပြောင်းလဲတွေဖြစ်အောင်ကြိုးစားပါတယ်အပြောင်းလဲဖြစ်အောင်ဆောင်ရွက်ဖို့လည်းကျွန်တော်တို့တိုက်တွန်းနေတာပဲဒါမလို့အခုချိန်ထိမတွေ့သေးဘူးအခုလောလောဆယ်ထုတ်လိုက်တဲ့လုံငင်းချမ်းသာကွင်းဟာလည်းကျွန်တော်တို့လိုချင်တဲ့အပြောင်းလဲကိုဖြစ်လာတဲ့အမိန့်မျိုးမဟုတ်ဘူးအပြောင်းလဲနဲ့မဆိုင်တဲ့ကိစ္စတခုလို့ပဲကျွန်တော်တို့မြင်ထားပါတယ
်ဒီလိုအခြေအနေမှာပေါ့လေအခုအမေရိကန်အစိုးရကပြည်ထောင်ခတ်မှုနဲ့ဖိအားပေးတယ်တစ်ဖက်ကလည်းအစိုးရဘိုင်းနဲ့ရောအတိုက်အခံတွေဘက်နဲ့ရောတွေ့ဆုံဆွေးနွေးတဲ့နီးလန်းနဲ့တွားနေတဲ့အခါပေါ့နော်အမြတ်မနိုင်ငံရေးရှစ်တဆင့်တိုးနိုင်ဖို့ပေါ့ဆရာရဲ့တိုးတက်မှုတွေရနိုင်ဖို့အတွက်ဆိုရင်ပြည်ထောင်ခတ်မှုကိုထပ်တိုးဖို့လိုသလားဒါမှမဟုတ်ဘလို့နီးလန်းတွေနဲ့အများအမေရိကန်အစိုးရကဆက်လုပ်သွားတင်တယ်လို့ဆရာတို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီလိုပြည်ပြင်ကြောင်းလဲဖို့နော်ကျွန်တော်တို့ non violent နဲ့ဆောင်ရွက်တယ်ဆိုတာတော်တော်စိတ်ရှည်ရမှာပါနော်ကျွန်တော်တို့ဒါမဖြစ်လို့ဟိုဟာဒီလိုလို့ကျွန်တော်တို့စိတ်ကူးရောမရှိပါဘူးကျွန်တော်ဆက်လက်စူးစမ်းနေပါတယ်နိုင်ငံကိုဥဆောင်နေတဲ့ပုံကိုယ်တွေကလည်းမှမှကန်ကန်ကြည့်ရှုမြင်တတ်လာတဲ့အခြေအနေပေါ်ပေါအောင်ကျွန်တော်စူးစမ်းမှာပါ
အခုလူချင်းချမ်းသာကွင်းအမိန့်ထုတ်ပြန်ပြီးတဲ့နောက်ပိုင်းအကျဉ်းသားတွေလွတ်ပြီးတဲ့နောက်ပိုင်းမှာအများမျှော်လင့်ထားသလိုဖြစ်မလာတဲ့အခါကျတော့ပြည်သူတွေကြားမှာပေါ့လေစိတ်ပြက်မှုတွေဒေါသထွက်မှုတွေစသဖြင့်ပေါ့ဆရာရဲ့စိတ်ခံစားမှုတွေတော်တော်လေးကိုဖြစ်ကြတာတွေ့ရပါတယ်တချို့ကလည်းဟာဒါစူပူမကျိန်သက်မှုတွေများဖြစ်လာမလားဆိုပြီးတော့တွက်ဆတာရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေများပေါ်ပေါက်လာနိုင်ဖို့ရောဆရာတို့ထင်တာခင်ဗျာ
ကျွန်တော်တို့ပတ်ဝန်းကျင်မှာတော့ကျွန်တော်အဲ့ဒါမျိုးမတွေ့ဘူးရနော်စူပူအောင်ကြွားတာမျိုးတွေကျွန်တော်တို့တော့မမြင်သေးပါဘူး
ဆရာဦးညံဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ